This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ
Radio NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးဆရာနာရှင်ဘီတို့မှခင်ဝေပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီး Radio NUG ညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မတ်လ22ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စေတရင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့အင်ဒေါ်သူစစ်ကူလာတဲ့ရန်သူစစ်ကြောင်းကိုတိုက်ခိုက်ချေမှုန်းတဲ့တရင်ကိုတင်ပြပေးပါမယ်စကိုင်းတိုင်းကတာခရိုင်အင်တော်မြို့နယ်အဆက်ကတာမြို့နယ်ပင်လွရွာအနီးပဒောင်ကြီးပဒောင်လေးတောင်မှာကတာမြို့ခမရ339မှာထွက်လာတဲ့စစ်ကောင်စီစစ်ကြောင်းအားမတ်လ15ရက်နေ့မှာတိုက်ခိုက်ရမှာလက်နက်54လက်သိမ်းစီရမိခဲ့တဲ့တိုက်ပွဲသတင်းထုတ်ပြန်ချက်ကိုမတ်လ22ရက်နေ့မှာကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော် PDF စစ်ရုံးချုပ်မှထုတ်ပြန်လိုက်ပါတယ်ဘူမူးလင်းထက်ဦးစီးပြီးတော့ခမရ136 339ခလာရ6ပူပေါင်းအင်အား150ခန်းပါတဲ့၎င်းစစ်ကြောင်းအားအမှတ်1စစ်ဒေသကွက်ကဲမှုဖြင့် ERO KIA KPDF ကတာခရိုင်တရင်တဲမိုးဒါတိုက်နယ်ပကဖာနဲ့ကတာမျိုးနဲ့ပကဖာပူပေါင်းအဖွဲ့တို့မှတိုက်ခိုက်ခဲ့ခြင်းဖြစ်ပါတယ်စစ်ကောင်စီဘက်မှ33ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရပြီး32ဦးဖမ်းဆီးရမိပါတယ်ရန်သူထံမှ MA1 29လက် MA2 6လက် MA3 12လက် MA4 3လက် MA11 တလက် MA15 တလက် Anti Drone Gun တလက် MA10 ဘုံဒီ38လုံး MAG အတောင့်8000 MA15G အတောင့်2000 60မမဘုံဒီ18လုံး GAIN 113ခုကြောဘိုးဂျမ်းမာတစ်ခုစက်သွေးရေးဆက်တစ်လုံးအထိုင်ဖုံးတစ်လုံးကြီးကောက်အုတ်ထုပ်12လုံးသိမ်းဆည်းရမိခဲ့ပါတယ်မိမိတို့ဘက်မှရဲဘော်2ဦးမြင်းမြတ်စွာကြာဆုံးခဲ့ကြောင်းအတိအပြီးထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီဖလန်းမျိုးသိန်းတိုက်ပွဲမှာစစ်တပ်ကလေကြောင်းကနေအပြင်းထန်ခုခံနေပြီးမြေအောင်ပွဲတွေရရှိထားတယ်လို့ CNO CNDF ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်ဖလန်းမျိုးသိန်းတိုက်ပွဲကိုချင်းကြီးနောင်နဲ့မဟာမိတ်တွေဖော်ဆောင်နေရမှာစစ်ကောင်စီဘက်ကလေကြောင်းကနေအပြင်းထန်ခုခံတိုက်ခိုက်နေပြီးမြေချင်းကြီးနောင်မဟာမိတ်တွေဘက်ကလည်းအောင်မြင်မှုတွေရရှိထားတယ်လို့ချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကာကွယ်ရေးတပ် CNO CNDF အထွေထွေအတွင်းရေးမှူးစလိုင်းဝီလျံချင်းကပြောပါရယ်ဒီကနေ့မလ22ရက်နေ့မှာကျင်းပတဲ့ဖလန်းမျိုးသိန်းတိုက်ပွဲအတွက်ချင်းညီနောင်အဖွဲ့ရန်ပုံငွေရှာဖွေရေးအစီအစဉ်မှာအခုလိုအတည်ပြုလိုက်တာဖြစ်ပါတယ်စစ်ကောင်စီဘက်ကဝေဟင်ကနေအပြင်းထန်တိုက်ခိုက်နေပြီးမြေချင်းညီနောင်မဟာမိတ်တွေဘက်ကလည်းစုခွာခြင်းမရှိဘဲစစ်ကောင်စီတပ်အထိုင်ကုန်းတွေကိုသိမ်းယူထားနိုင်တယ်လို့ CNO CNDF တာဝန်ရှိသူတွေကဆိုထားပါတယ်စစ်ရေးအခြေအနေအရသိမ်းယူထားနိုင်တဲ့စစ်စခန်းကုန်းတွေကိုလက်တလုံးမှာပြောလို့အဆင်မပြေသေးပေမဲ့မဟာမိတ်ရဲဘော်တွေရှေ့ဆက်တိုးနေတဲ့အတွက်ကြောင့်မကြာခင်ကာလမှာချင်းပြည်နယ်လူမျိုးတွေလွတ်မြောက်ဖို့မြေပြင်ကတပ်မှုတွေအပါအဝင်တာဝန်ရှိသူတွေအဖက်ဖက်ကကူညီထောက်ပံ့နေတဲ့ပြည်သူတွေနဲ့အတူတိုက်ပွဲဝင်နေပါတယ်လို့လည်းအသိပေးထားပါတယ်တိုက်ပွဲမှာမဟာမိတ်အင်အားစုတွေဘက်ကထိခိုက်ကြဆုံးမှုတွေရှိနေပေမဲ့ပိုကောင်းမွန်တဲ့အနိုင်ရရှိမှုများလည်းရှိနေတယ်လို့သိရပါတယ်ဒါကြောင့်ဖလန်းမျိုးသိန်းတိုက်ပွဲကိုပေါ်ဆောင်နေတဲ့ချင်းညီနောင်နဲ့မဟာမိတ်တပ်တွေကိုပံ့ပိုးကူညီပေးကြဖို့ CNO CNDF တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ချင်းညီနောင်နဲ့မဟာမိတ်တပ်တွေဟာ2024ခုနှစ်နိုဝင်ဘာလလယ်ပိုင်းကစပြီးတော့ဖလန်းနဲ့မင်းတပ်မျိုးသိန်းစစ်စင်ရေးကိုတပြိုင်တည်းဖော်ဆောင်ခဲ့ရာမင်းတပ်မျိုးကိုဒီဇင်ဘာလ21ရက်နေ့မှာသိမ်းပိုက်နိုင်ခဲ့ပြီးတော့ကံပလက်မျိုးကစစ်ကောင်စီတပ်တွေညာတွင်ချင်းစုခွာသွားတဲ့အတွက်ကြောင့်ဒီဇင်ဘာလ22ရက်နေ့မှာကံပလက်မျိုးကိုချင်းညီနောင်ကထပ်မံသိမ်းပိုက်နိုင်ခဲ့တာကြောင့်ဖလန်းမျိုးသိန်းတိုက်ပွဲကိုဆက်လက်ဆင်နွှဲနေတာပဲဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ ဆက်လက်ပြီးတိုက်ပွဲပြင်းထန်နေတဲ့ဘောလခဲမြို့မှာစစ်တုံးပန်းတွေနဲ့လက်နက်ခဲယမ်းတွေရရှိခဲ့တဲ့မှတ်တမ်းတပ်ပုံတွေ KNDF ဒုတိယစစ်ဦးစီးချုပ်ထုတ်ဖော်ပြသတဲ့သတင်းကိုတင်ပြပေးပါမယ်။တိုက်ပွဲပြင်းထန်နေတဲ့ဘောလခဲမြို့မှာစစ်တုံးပန်းတွေဖမ်းဆီးရမိထားပြီးတော့လက်နက်ခဲယမ်းတွေသိမ်းဆီးရရှိခဲ့တဲ့ဆိုတဲ့မှတ်တမ်းတပ်ပုံတွေကို KNDF ဒုတိယစစ်ဦးစီးချုပ်မာဝီကထုတ်ဖော်ပြသလိုက်ပါတယ်။ဘောလခဲတိုက်ပွဲနဲ့ပတ်သက်တဲ့အခြေအနေကို KNDF ဒုတိယစစ်ဦးစီးချုပ်မာဝီကသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတဆင့်မနေ့ကမလ22ရက်နေ့ညပိုင်းနဲ့ဒီကနေ့မလ22ရက်နေ့မနက်ပိုင်းမှာအသိပေးလာတာဖြစ်ပါတယ်။မလ22ရက်နေ့ညပိုင်းကထုတ်ဖော်ပြသတဲ့မှတ်တမ်းတပ်ပုံတွေအရစစ်ကောင်စီတပ်ဖက်ကအသုံးပြုတဲ့လက်နက်မျိုးစုံ18လက်ခဲယက်နဲ့စစ်သုံးပစ္စည်းတွေတင်းစီရရှိခဲ့တာနဲ့စစ်တုံးပန်း9ဦးကိုဖမ်းဆီးထားတာအပြင်ဗိုလ်မှူးအဆင့်ရှိသူ2ဦးရဲ့ပခုံးဘော်ကအပွင့်အခတ်ပါတဲ့တပ်ပုံတစ်ပုံကိုထုတ်ဖော်ပြသထားတာပါ။ KNDF ပူးပေါင်းတပ်တွေဟာဘောလခဲမြို့ကစစ်ကောင်စီအခြေစိုက်ရာနေရာတွေကိုမလ19ရက်နေ့ကစပြီးတော့ထူးဆစ်ဆင်ခဲ့ရာမလ22ရက်နေ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါတယ်။မလ22ရက်နေ့မှာထုတ်ဖော်ပြသတဲ့ရုပ်သံမှတ်တမ်းမှာဆိုရင်လေဒဏ်ရာရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဖမ်းဆီးရမိထားပြီးတော့စစ်ဆေးမေးမြန်းနေတာတွေကိုတွေ့ရပါတယ်။အချင်းချင်းပြစ်ထားခဲ့တာကိုယ့်အဖွဲ့ကြတော့နေရာကောင်းယူပြီးတော့အခြားအဖွဲ့ကိုတော့အသေးခံခိုင်းတာစစ်တိုက်နေရင်နဲ့သူတို့အချင်းချင်းရန်တွေဖြစ်နေတာလေရင်ကလည်းသူ့လူပေါ်တွေကိုလည်းကျဲချတာပဲလေရင်ကငါတို့ကိုကျဲတာမအံ့ဩပါဘူးဒါပေမဲ့သူ့လူပေါ်ကိုဘလိုင်းကြီးကျဲချတာကတော့တကယ်ကိုအံ့ဩတယ်လို့ KNDF ဒုတိယစစ်ဦးစီးချုပ်မာဝီကလူမှုကွန်ရက်ကနေအသိပေးထားတာပါKNDF ဒုတိယစစ်ဦးစီးချုပ်မာဝီပြောတဲ့ခမရ915ဟာစကခနှစ်လက်အောက်ခံတိုက်ရင်ဖြစ်ပြီးတော့လက်တစ်ဆိုတာဟာပဲခူးတိုင်းအခြေဆိုင်တမ66လက်အောက်ခံခလာရတဲလို့သိရပြီးတော့ဘောလက်ခဲမှာမျိုးဆောင်တက်တွေအပြင်နောက်ထပ်အင်အား900ခန့်ထပ်ဖြည့်ထားတာရှိတယ်လို့လည်းသိရပါတယ်။စစ်ဘက်ဆိုင်ရာတရင်တွေအရဘောလက်ခဲမြို့မှာအခြေချစစ်ဗျူဟာခမရ429ခမရ433နဲ့ခလာရ339တို့ရှိတဲ့အပြင်ရှမ်းပြည်အခြေဆိုင်စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခနှစ်လက်အောက်ခံတက်ရင်အချို့နဲ့ပါအင်အားဖြည့်ထားတယ်လို့သိရပါတယ်ခင်ဗျာ။ဆလပီမူပြင်းမြို့ပြာကြအောင်စစ်ကောင်စီကမီးလောင်ပုံးတွေနဲ့နေစဉ်ပစ်ခတ်နေတယ်လို့အမှတ်တပ်ဗျူဟာပြောတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းကရင်နယ်ပြည်အဆက်မှာရှိတဲ့မူပြင်းမြို့ပြာကြစီလိုတဲ့ရွေကျဲနဲ့စစ်ကောင်စီကမီးလောင်ပုံးတွေနဲ့နေစဉ်ပစ်ခတ်နေတယ်လို့ရှမ်းတောင်စစ်ဒေသခွဲအမှတ်တပ်ဗျူဟာကမတ်လ20ရက်နေ့ကထုတ်ပြန်ထားတာပါ။မာမိတ်တပေါင်းစုတွေထိန်းချုပ်ထားတဲ့မူပြင်းမြို့ကိုစစ်ကောင်စီကပြန်လည်ထိန်းချုပ်နိုင်ဖို့စစ်ကြောင်း3ခုနဲ့စစ်ကြောင်းထိုးနေတဲ့အပြင်နီလဲမျိုးစုံနဲ့တိုက်စစ်ဖွင့်ထိုးစစ်ဆင်လာတာလေးလခန့်ကြာမြင့်လာပြီလေအသိပေးထားပါရယ်။အဲဒီလိုစစ်ကြောင်းထိုးလာတာမှာအခုမလအတွင်းစီရေးပုံမှုပြင်းထန်လာပြီးတော့တော်လိုင်းရေးတပ်ဖွဲ့တွေအနေနဲ့တိုက်ပွဲကြီးတိုက်ပွဲငယ်တွေနေ့စဉ်ဖြစ်နေကစစ်တပ်ဘက်ကအထိနာနေတာကြောင့်ဖေကုံနဲ့လွိုက်ကုံမြို့ကနေလက်နက်ကြီးပစ်ကူလေကြောင်းပစ်ကူအပြင်တိုက်ခိုက်ရေး drone တွေကာမီကာဆီလိုအသေးခံ drone တွေနဲ့ပါတိုက်ခိုက်လာတယ်လို့ဆိုပါရယ်။စစ်ကောင်စီကမိုးပြင်းမြို့ပြာကျစီလိုတဲ့အဓိကရွေချက်နဲ့မီးလောင်ပုံးတွေအသုံးပြုပြီးတော့ခမရ၄နှစ်နှစ်တရင်ကနေနေ့စဉ်ပစ်ခတ်လာတာကြောင့်မိုးပြင်းမြို့ပေါ်ရက်ကွက်ကအိမ်အလုံး30ထပ်မင်းမီးလောင်ပျက်စီးဆုံးရှုံးထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုစစ်တပ်ဘက်ကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေပေမဲ့လက်ရှိအချိန်အထိမိုးပြင်းမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကဆက်လက်ထိန်းချုပ်ထားနိုင်စေဖြစ်တယ်လို့ရှမ်းတောင်စစ်ဒေသခွဲကထပ်ပြီးတော့အသိပေးထားပါတယ်။မိုးပြင်းမြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားနေတဲ့စစ်ကောင်စီဟာလူသားမဆန်တဲ့လုပ်ရက်တွေလှုပ်ဆောင်ပြီးပြည်သူပိုင်အိမ်တွေကိုလည်းဖျက်ဆီးနေတယ်လို့ဆိုပါတယ်။ရှမ်းပြည်တောင်ပိုင်းနဲ့ကင်းဒီပြည်ကိုချိတ်ဆက်ထားတဲ့ပင်လောင်ဖေကုံမိုးပြေလွိုက်ကော်လမ်းမကြီးပေါ်ကမိုးပြေမြို့ကိုကင်းဒီတပ်ပေါင်းစုက2023ခုနှစ်မှာတစ်လီလုံးစစ်စင်ရေးဖော်ဆောင်ပြီးတော့ထိန်းချုပ်နိုင်ခဲ့တာလို့သိရပါတယ်။စစ်ကောင်စီဘက်ကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်လာတာကိုရှမ်းတောင်စစ်ဒေသခွဲအမှတ်၁ဗျူဟာကယင်းဤအမျိုးသားများကာကွယ်ရေးတပ် KNTF အခြားတပ်ပေါင်းစုတွေခုခံနေတာဖြစ်တဲ့အတွက်စီးရေးဆိုင်ရာတွေနဲ့စေဝါတွေအပြင်စာနယ်ရေးခါတွေကူညီပံ့ပိုးပေးကြဖို့တော်လိုင်းအင်အားစုတွေကတိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီရန်ကုန်ဒရုန်းနဲ့ရန်ကုန်တော်လှန်ကြီးနောင်လေးပွဲထုမဟာမိတ်ဖွဲ့စည်းကြောင်းကြီးညာတဲ့သတင်းကိုတင်ပြပေးပါမယ်။တူညီတဲ့ပန်းတိုင်ကိုသွားဖို့လမ်းတူနေတဲ့အတွက်ရန်ကုန်ဒရုန်းနဲ့ရန်ကုန်တော်လှန်ကြီးနောင်လေးပွဲထုမဟာမိတ်အဖြစ်ဖွဲ့စည်းလိုက်တယ်လို့ရန်ကုန်တော်လှန်ကြီးနောင်လေးပွဲကဒီကနေ့မတ်လ22ရက်နေ့မှာထုတ်ပြန်ကြီးညာလိုက်တာပါ။လက်ရှိတော်လှန်ရေးကာလကနေတော်လှန်ရေးပြီးတဲ့နောက်ပြန်လည်တည်ထောင်ရေးကာလတိုင်အောင်ပြည်သူအကျိုးအတွက်အတူလက်တွဲသွားဖို့မဟာမိတ်ဖွဲ့စည်းခဲ့တာလို့ဆိုပါတယ်။ဒီမဟာမိတ်အဖွဲ့ကတော်လှန်ရေးကာလအတွင်းမှာတဦးကိုတဦးဖိမကူညီပြီးတော့လူမှုအကျိုးကိုထမ်းဆောင်သွားကြမယ်လို့လည်းကတိပြုထားတယ်လို့အသိပေးထားပါတယ်။ ရန်ကုန်မြို့ပြမှာပျောက်ကြားတပိတ်တွေလှုပ်ရှားနေတဲ့အင်အားစုတွေအနေနဲ့မဟာမိတ်အဖြစ်ဖွဲ့စည်းခဲ့တာကိုဝမ်းမြောက်ဂုဏ်ယူစွာနဲ့ထုတ်ပြန်လိုက်တာပဲဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန်းကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီသတင်းလေးကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းလေးကိုຫນွေဦးမုံကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်မလ22ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းလေးကိုတင်ပြပေးသွားပါမယ်။ဒီမှာကတော့ຫນွေဦးမုံပါ။ဒီမှာအဆုံးတင်ပြပေးမယ့်သတင်းကတော့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနအနေနဲ့လူသားစာနာကဏ္ဍအတွက်18.2 ဘီလီယံသုံးဆွဲခဲ့ပြီလို့ဆိုတဲ့သတင်းဖြစ်ပါတယ်။လူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနအနေနဲ့လူသားစာနာကဏ္ဍအတွက်2024ခုနှစ်ဒီဇင်ဘာလကုန်အထိ18.2ဘီလီယံသုံးဆွဲခဲ့ပြီဖြစ်တယ်လို့ပြောပါတယ်။မနေ့ကမလ21ရက်မှာကျင်းပတဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးမှာလူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနရဲ့လုပ်ငန်းဆောင်ရွက်ချက်တွေနဲ့ရှင်းလုပ်ငန်းစဉ်တွေရှင်းလင်းတင်ပြရမှာခုလိုဒီပေးပြောဆိုလိုက်တာဖြစ်ပါတယ်။စီဝေးမှာလူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနတာဝန်ရှိသူတွေကလူသားစာနာကဏ္ဍမှာနေရဲစွန့်ခွာသူတွေနဲ့စစ်ဘေးရှောင်တွေအတွက်စာနေအခါနဲ့အမိုးအကာတွေဖြည့်ဆည်းပေးတာ၊တဘာဝဘေးအန္တရာယ်ထိခိုက်ခံစားရသူတွေကိုထောက်ပံ့ကူညီတာ၊စစ်ကောင်စီရဲ့အကြမ်းဖက်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေနဲ့ကျန်ရစ်သူမိသားစုဝင်များ၊နိုင်ကျင်းများနဲ့သူတို့ရဲ့မိသားစုဝင်များထိခိုက်လွယ်ပြီးသူတွေဖြစ်တဲ့မတန်ဆွမ်းသူများနဲ့တက်ကြီးရွယ်အိုများသူတို့ရဲ့မိသားစုဝင်များအရန်ဆန်တိုးလောက်မှုစီစဉ်များဘုံခိုခြင်းတိဆောက်ပေးခြင်းနဲ့သိပညာပေးခြင်းကဏ္ဍတို့အတွက်ဤပညာနဲ့ငွေကြေးဖြင့်2024ခုနှစ်ဒီဇင်ဘာလကုန်အထိ18.2ဘီလီယံသုံးဆွဲခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ပတ်စင်မိုးလေဝသတရင်နဲ့ရေပေါ်မိုးလေဝသကြိုတင်အသည့်သတိပေးခန့်မှန်းချက်များထုတ်ပြန်ခြင်းရာသီဥတုချိန်ခါလိုက်ဖြစ်ပွားတဲ့ BNL တွေသိမြင်နားလည်နိုင်ရေးသိပညာပေးတာကာလရှိစီပေးရှောင်းတွေအတွက်စာနေခါဘူးလို့ရင်းနဲ့ဝင်ငွေရလောက်ကန်တွေရရှိစေရေးပံမိုးပေးနိုင်မဲ့လူရှင်အဖွဲ့အစည်းတွေရှာဖွေချိတ်ဆက်ပေးတာတွေစာဓာရီနဲ့ပတ်သက်လို့ဝန်ကြီးဌာနကဆောင်ရွက်ထားရှိမှုခြေအနေတွေနဲ့ရှင်းလင်းငန်းစဉ်တွေလည်းရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်။တက်ရောက်လာတဲ့ကော်မတီဝင်တွေကဆွေးနွေးမေးမြန်းအကြံပြုခဲ့ကြပြီးဒုတိယဝန်ကြီးဒေါက်တာငိုင်းထမ်းမောင်နဲ့တာဝန်ရှိသူတွေကပြန်လည်ရှင်းလင်းဖြေကြားခဲ့တယ်လို့လည်းသိရပါတယ်။ဆိုပါစီဝေကိုပြည်အောင်စလွတ်တော်ကိုစားပြုကော်မတီအတွင်းမှုနဲ့အဖွဲ့ဝင်များရေးရကော်မတီကအဖွဲ့ဝင်များလူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာငိုင်းထမ်းမောင်နဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ကြတယ်လို့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီကထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့စကောင်စီရဲ့လေကြောင်းရင်ကြောင့် KNU နယ်မြေကကျောင်းသားတွေရဘာဒေါ်ထဲမှာစာမှုပွဲဖြေခဲ့ရတဲ့သတင်းဖြစ်ပါတယ်။စစ်ကောင်စီကစာသင်ကျောင်းတွေပါဝင်ရပ်သားနေထိုင်ရာနေရာတွေကိုပိတ်မထားပြီးလေကြောင်းကနေတိုက်ခိုက်နေတာကြောင့်ကျင်းမျိုးသားစီယုံ KNU နဲ့မြေကကျောင်းသားတွေရဘာဒေါ်ထဲမှာစာမှုပွဲဖြေဆိုခဲ့ကြရတယ်လို့ KNU ဒူပလိုက်ယာခရိုင်ကထုတ်ဖော်ပြောဆိုလိုက်ပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုနဲ့အကြောက်တရားတွေကြားကစာရေးစိတ်ကြီးလို့ခေါ်တဲ့ဝင်းရင်းမြို့နယ်မှာကျင်းပညာရေးနဲ့ရည်ကျမှုဌာနရဲ့ကော်တူးလေအစိုးရစစ်စာမှုပွဲဖြေဆိုပြီးစီးသွားတာလို့ဆိုပါတယ်ရဘာဒေါ်ထဲမှာစာသင်ကုန်တွေချပြီးစာမှုပွဲဖြေဆိုခဲ့ကြတဲ့ကျောင်းသားကျောင်းသူတွေရဲ့အမှတ်တမ်းတပုံတွေလည်းဖော်ပြထားပါတယ်ကင်းမျိုးသားစီယုံအုပ်ချုပ်နယ်မြေတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေပေမဲ့ဝင်းရင်းမြို့နယ်မှာကင်းပညာရေးနဲ့ရင်းစမှုဌာနရဲ့ကော်တူးလေအစိုးရစစ်ဆောင်မှုဘွဲကိုတာဝန်ရှိကောင်းဆောင်တွေနဲ့ကျောင်းဆရာဆရာမတွေပူးပေါင်းဆောင်ရွက်မှုနဲ့မလ14ရက်ကပဲအောင်မြင်စွာဖြေဆိုပြီးစီးခဲ့တယ်လို့သိပေးပါတယ်ဒီကော်တူးလေအစိုးရစစ်ဆောင်မှုဘွဲကို KN Education Culture Department KECD က Grade 6-9-12စတဲ့အထံတွေကကျောင်းသားကျောင်းသူတွေနှစ်စဉ်ဖြေဆိုရပြီးအောင်လက်မှတ်တွေကိုလည်းနှစ်စဉ်ထုတ်ပေးတယ်လို့သိရပါတယ်။ KNU ဘို့ဟုတ်ကလည်းဒူပလိုက်ယာခရိုင်ဝင်းရင်းမြို့နယ်က 2023-2024 ပညာသင်နှစ်မှာဖြေဆိုခဲ့တဲ့ကော်တူးလေဆိုရစစ်ဆောင်မှုဘွယ်ကိုအောင်မြင်ခဲ့တဲ့ကျောင်းသားကျောင်းသူတွေကိုအောင်လက်မှတ်တွေဂုဏ်ပြုချီးမြှင့်ပေးခဲ့တဲ့အကြောင်းဒီကနေ့မလ22ရက်မှာထုတ်ပြန်ထားပါတယ်။စစ်ကောင်စီဟာ KNU အုပ်ချုပ်နယ်မြေတွေကရပ်သားနေထိုင်ရာနေရာတွေကိုလေကြောင်း drone လက်နက်ကြီးစတာတွေနဲ့တိုက်ခိုက်တာတွေဇက်တိုက်ပြုလုပ်နေတဲ့အတွက်ရပ်သားပြည်သူတွေပါဝင်ကျောင်းသားကျောင်းသူနဲ့ကလေးငယ်တွေထိခိုက်ပေးဆုံးခဲ့ရတာတွေရှိနေတယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့စီးရဲတင်းမာမှုတွေရှိနေတဲ့ကြားကလူခွေးရဲ့နီးပြားတင်တန်းကိုညာဒေသမှာအောင်မြင်စွာကျင်းပနိုင်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။စီးရဲတင်းမာမှုတွေရှိနေတဲ့ညာဒေသမှာ လူခွင့်ရေးနှီးပြသင်တန်းတစ်ခုအွန်လိုင်းကကျင်းပနိုင်ခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့အညာလေ့လာရေးစင်တာအညာ Studies Institute ကထုတ်ပြန်ပါတယ်။မြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနနဲ့အညာလေ့ကျင့်ရေးစင်တာတို့ပူးပေါင်းဆီစဉ်တဲ့အဆိုပါသင်တန်းကိုမလ၄ရက်နေ့ကနေ၁၄ရက်နေ့ထိ၁၁ရက်ကြာကျင်းပခဲ့တာလို့ဆိုပါတယ်။လူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းဦးဆောင်တဲ့သင်တန်းဖွဲ့ဟာမကွေးစကိုင်းနဲ့ချင်းပြည်နယ်တို့မှာရှိတဲ့ရုံနယ်16ခုကသင်တန်းသားတွေကိုလူခွင့်ရေးဆိုင်ရာအခြေခံသဘောတရားတွေဖြင့်ပြည်ပဆိုင်ရာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့သဘောတရားတွေကိုပို့ချခဲ့တယ်လို့သိရပါတယ်။သင်တန်းမှာလူခွင့်ရေးအကြောင်းအရာတွေ၊ဂျန်ဒါဆိုင်ရာအကြောင်းအရာတွေနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေများအကြောင်းသင်ကြားခဲ့တယ်လို့လည်းအညာလေ့လာရေးစင်တာကတည်ပြထားပါတယ်။ဒါအပြင်လူခွင့်ရေးသင်တန်းနည်းပြတွေကိုယ်တိုင်သင်ယူညွှန်းနှံရေးဆွဲနည်းသင်တန်းတွင်ဆွေးနွေးမှုတွေမှာစီလျော်ချော်မွေ့အောင်ပမိုးကူညီဆောင်ရွက်ပေးနိုင်ရင်စွန့်ရီဒေါက်တာဆေးရီအတွက်လည်းလေ့ကျင့်သင်ကြားပေးခဲ့တယ်လို့သိရပါတယ်။သင်တန်းကာလအတွင်းစကောင်းစီဘက်ကလေရင်တွေနဲ့မကြာခဏလာရောက်ဖြစ်ခဲ့တဲ့အတွက်လေရင်သင်ကြားရနဲ့ရှောင်တန်းရတာစစ်ကြောင်းထုတ်လာတာတွေကြောင့်ထွက်ပြေးရတာတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့သင်တန်းသားသင်တန်းသူတွေအနေနဲ့သင်တန်းပြီးဆုံးအောင်တက်ရောက်ခဲ့ကြတယ်လို့ဆိုပါသင်တန်းကိုတက်ရောက်ခဲ့တဲ့သင်တန်းသားတဦးကပြောပါတယ်။ညာလေးလာရေးစင်တာဥက္ကဋ္ဌဥပညာတူကဒီသင်တန်းဟာအညာတခွင်ကလူခွင့်ရေးလွတ်လပ်မှုနဲ့ဒုက္ခုံဒိခါနဲ့ပတ်သက်တဲ့လုပ်ငန်းတွေဖြင့်တရားမျှတမှုဆိုင်ရာလုပ်ငန်းတွေအတွက်ရေးကြီးတဲ့လုံဆောင်ချက်ဖြစ်ပြီးပုံမကောင်းမှုနဲ့အရွေးတစ်ခုကိုဖော်ဆောင်မှုရေးပါတဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့အသိပေးပြောဆိုထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ပို့ခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်မလာ23ရက်နေ့တော်မူလို့တာခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိမ်တင့်တင့်ဖြစ်ထွန်းနိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်မှာအများအပြားသားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္လာနေ့ကံရွတဲ့နယ်မုဒ္ဒမာကွေတို့ဘက်မှာလေဟာရှေ့ဘက်ကနေတနင်္လာကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင့်ရှိနိုင်ပါတယ်။ကြခိုင်ကံရွတဲ့နယ်မြို့ဝကျုံမော်ဒေသတွေမှာလေဟာအနောက်မြောက်ဘက်ကနေတနင်္လာကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင့်ရှိနိုင်ပါတယ်။မိုးချီနေကတော့စကိုင်းတိုင်းဒေသကြီးကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ကျမိုးထချုံရွာနေပါတယ်။မန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့ချင်းပြည်နယ်တို့မှာတိမ်တင့်တင့်ဖြစ်ထွန်းနိုင်ပါတယ်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့အများအပြားသားရနိုင်ပါတယ်။နေပူချိန်တွေကတော့မန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။စကိုင်းတိုင်းတနင်္သာရီတိုင်းကချင်းပြည်နယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာတော့ပုံမှန်အပူချိန်အောက်ကျဆင်းနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာပုံမှန်အပူချိန်ခန့်သာရှိနိုင်ပါတယ်။မြူချီနေကတော့စကိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင
်။ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့အကြံဖက်စစ်တပ်ကထန်းတောင်သူပါမကြံပေါ်တာဆွေးလာလို့ယာနာချိန်မှာထမ်းမတက်နိုင်ပဲစောင့်ဝတ်နေရေးကြက်တဲလားဆိုတဲ့သတင်းနဲ့အတူလူလူစကားတံကိုအေရီကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားသံအစီအစဉ်ဖြစ်ပါတယ်။အကြံဖတ်စစ်တပ်ကထန်းတောင်သူပါမချန်ပေါ်တာဆွဲလာလို့ယာနာချိန်မှာထမ်းမတက်နိုင်မဲ့စာဝတ်နေရေးကြက်တဲလာပါတယ်။ဒီသတင်းကိုရွှေညောင်မောင်ကပေးပို့ထားပါတယ်ရှင်။ရေနံချောင်းနဲ့ချောင်းမြူနယ်ခြားကလမ်းဘေးဝဲရမှာထန်းတက်နေတဲ့ထန်းတောင်သူတွေပါအကြံဖတ်စစ်တပ်ကပေါ်တာဆွဲလာလို့ထန်းနေဖြုတ်သိမ်းလာပြီးစာဝတ်နေရေးအကြက်တဲနဲ့ရင်ဆိုင်လာရတာဖြစ်ပါတယ်။ဒီအခြေအနေကိုချောင်းမြူနယ်ကထန်းတောင်သူတို့ကခုလိုပြောပြပါတယ်။
哦面的的路要要打不地呗地有阿勇他的的牛和我把阿勇他的的牛还是刚刚的路路个阿勇和我要地要还路来刚刚的路啊皮的嘛吧巴兰贝子飘动飘动嘛巴兰贝子就没得没理耶因为就是巴兰贝子照相所以呢就是地不地没人呢就阿勇们路多的
ပြီးခဲ့တဲ့မလ10ရက်လောက်ကအကြံဖက်စစ်တပ်ကတွင်းဖြူရိုးရွာကထန်းတောင်သူတို့ကိုထန်းတက်နေရင်လှမ်းခေါ်ဖမ်းဆီးခဲ့တာဖြစ်ပွားခဲ့ပါတယ်။မကွေးရင်နံချောင်း6ကားလမ်းတစ်လျှောက်မှာအကြံဖက်စစ်တပ်ကတောက်လျှောက်သွားလာနေပြီးလမ်းသွားလမ်းလာလူငယ်လူရွယ်နဲ့ထန်းတောင်သူပါမကြံပေါ်တာဆွဲနေတာဖြစ်ပါတယ်။ဒါကြောင့်မြို့နယ်အဝေးကကျေးရွာတွေမှာဈေးသွားဈေးလာကအစတက်ကြီးရွယ်ကိုအဖိုးအိုတွေနဲ့အမျိုးသမီးတွေသာသွားလာကြရပြီးလမ်းမကြီးတွေကလည်းတိတ်ဆိတ်ခြောက်ကပ်လုံနေပါတယ်။ရင်နံချောင်းမြို့ဆွန်မှာနေထိုင်သူအဖိုးအိုတဦးကတော့ဒေသခံတဦးအနေနဲ့လွတ်လပ်အေးချမ်းမှာပဲအဆင်ပြေမယ်လို့အခုလိုဆိုပါတယ်။
အော်ဒီသာကန်တူအနေနဲ့အေးချမ်းချမ်းလွဲ့လာလာလုတ်ကန်စားကျင်တာပေါ့အဲလိုလွဲ့လာလာနေကျင်တဲ့အေးချမ်းချမ်းလုတ်ကန်စားကျင်တဲ့အဲ့ဒါပေါ့ဦးကြီးတို့ကတော့အဲ့ဒါဆိုရင်အဆင်ပြေမယ်ထင်တာပေါ့နော
်အကြံဖက်စစ်တပ်ကအရမစစ်မှုထမ်းခေါ်ဆောင်ခဲ့တဲ့စစ်တင်တဲ့အပတ်စဉ်၁၀ခုမှာရင်းနှီးကြောင်းဒီသာကန်တွေလူတစ်ထောင်ကျော်အထိပေါ်တာဆွဲခံခဲ့ရပါတယ်ဒါကြောင့်မြို့အတွင်းမှာအသွားလာနေပြီးတိတ်ဆိတ်ခြောက်ကပ်နေတယ်လို့ကြေးရွာတွေမှာလည်းကားမြင်ရင်ကိုထွက်ပြေးကြတဲ့အထိမလုံးကျုံမှုတွေနဲ့ရင်ဆိုင်နေကြရပါတယ် အခုလိုရာသီနှံနီရိတ်သိမ်းပြီးချိန်မှာမိုးချိုသီးနှံမဆိုင်ပြိုခင်မိသားစုစားဝတ်နေရေးဖူလုံမိုးတို့ထိုင်းရသည်ကိုဖျက်ဆီးရမှာဖြစ်ပေမဲ့အကြံဖတ်စစ်တပ်ကထန်းတောင်သူဝါမချန်ပေါ်တာဆွဲနေတဲ့အတွက်မိုးနဲ့ရေရှားဒေသကခက်ခဲတဲ့အညာသူအညာသားတွေမှာဘူးလေးရဖေုံစင်းဆိုသလိုဒုက္ခတွေနဲ့ပိုးပြီးရင်ဆိုင်လာကြရတာပဲဖြစ်ပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရွှေညောင်ကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio NUG မှာဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော့ဒေါ်လန်ဤတေဂီတာအစီအစဉ်မှာဒစ်ဒစ်ရေးသားထားပြီးတာမဲပိုးတီဆူထားတဲ့ကြွေလွင့်သူများတို့ဆိုတဲ့ဒေါ်လန်ဤတေသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။တနာသမျာရွာကိုဖြတ်ပြီးသွားမြေရလေသမျာမြေဝုံးမမေးဖြောင်းများသူတို့လိုပဲမကြုံအောင်ဟာတာရှိပုံကတော့အပြည့်နဲ့ကိုချိုးဆိုအသက်ပွေဘာကြောင့်လဲရွှေရွှေလို့ကြွေခဲ့ရဘာကြောင့်လဲတံပိုးမစ်တီဝန်လားဘာကြောင့်လဲငါချစ်မှုတွေမျိုးသိမ့်လို့တောင်းဝယူရှိ
Radio NUG သောတာရှင်များခင်ဗျာဒီနေ့ညရဲ့နောက်ဆုံးအစီအစဉ်အနေနဲ့ဒိုင်းသာဘာသာစကားထုတ်လွှင့်မှုမှာတော့ကချင်ဘာသာနဲ့တပတ်တွင်းသတင်းတွေကိုဗဒန်ရှယ်ရီကတင်ဆက်ပေးသွားမှာဖြစ်ပါရယ်ခင်ဗျာ
ဆောင်းလိုက်ကျွန်းပေါ်အမြူရှာနေရောဝင်ပြဆင်ဆာငါမြကလုံး Radio NUG အပတ်မီလမန်ပြည်လန်ဝဆိုင်ပေါ့စတူရှိကနေဖေးမိုက်ဗဒန်ရှိကောနာထော့ချ်လိုက်ရမှာတော့စနာရယ်ရရှောင်းနန်ခုနာဆမ်မုံတင်တုံတော်တာ KO KE တဲ့ PSLF TNLA နီလပန်ပင်ငါအိုင်မန်ခန့်တဲ့ဆက်နာအညကြီးဆိုရနေမင်းဆန်တဝိုင်လမ်းချေဖြူရှနယ်ကစားရှိကပဲတမတွညာနာရင်ဆမ်မုံတင်တုံတော်တာပင်ငါအိုင်လမှုကမန်ခန့်တဲ့ဆက်နာကရှောက်ရှိုက်ခတ်တိုင်မကျော်ဘူကန်းငါမုံရှာနေရှာကနေဦးရောမလန်ချန်ရှောင်းလမ်းငါအိုင်မုံရှာနေလပန်မင်းဆန်ငိုင်လမ်းပင်ငါအိုင်ပဲမုံလူရမကျော်အညကြီးဆိုရနေမင်းဆန်တဝိုင်လမ်းချေဖြူ င်းချင်းနဲ့လည်းကာလငိုက်ပဲမစ္စတာရှင်မလီယာရှင်ကြီးဆန်ငငန်ကြီးဖောင်ကျေးအစာရရယ်အန်ဂျယ်လမန်ပင်ငါအိုင်ဝူဒေါ်နာကရှောက်ရှဲခတ်တိုက်ပဲမြူးရှမန်ကောင်းအပြစ်မနာမတူလခုံကာနာနင်းပေါ်နီလူရှရိုင်းနန်ကိုကမိုင်လမ်လခုံမကမန်ခရုံခရုံစဘလက်မန်ကောင်းနော်လော်ဖဲမယက်ငါဖရန်လူနန်ကိုမူကမိုင်လမ်တယ်လကာချာကာတန်တိုင်ရယ်အန်ဂျယ်လမန်ဖုံလခုံမကာချာကင်ကျော်မတောင်ပုံပန်နိုင်လမ်ကလောမနာချင်းမုံရှွာအရာရှောင်းနိုင်လမ်ပဲချာလာနာငူအိုင်လမ်ပဲမုံနာတွေမကျော်အညူကြီးအစိုးရနဲ့ခုနာကပူခပ်တဝဲလမ်စွန်တိုင်ရယ်ဖက်ဒရယ်ဒီမိုကရေစီမုံဖောင်ပန်တုံတဲ့လခမိုက်ချာမုံစာလမ်ပဲမုံစာလက်ချက်ချင်းစင်ဆိုင်ကူဖရန်နိုင်ချာအညူကြီးအစိုးရမကနာဂရုမလူဝဲတော်တာဂရုနာမတူချင်းချင်းရယ်လမ်စွန်လက်ဒိုင်ဖီလီချင်းလိုက်ကပဲစာတတ်ငန်ငါနာကတော်တိုင်လမ်ကျေလူအိုင်မတွန်းနာစကိုင်းဖက်ဒရယ်ယူနစ်ရပ်တော်ချေမတွန်းမခိုင်လားမရှိကဒဲလက်တ်ပါတီခရီမာတာမုံဖော်ခရီမာဦးထင်လင်းအောင်နီခရမ်စုဖုံပန်နေရှိကပေးတာမတွန်းညာနာရယ်စကိုင်းဖက်ဒရယ်ယူနစ်ရပ်တော်ချေမတွန်းမခိုင်လားမရှိကဒဲလက်တ်ပါတီခရီမာတာမုံဖော်ခရီမာဦးထင်လင်းအောင်နီခင်ခေါင်ခမငါနီမစ္စတာရှိစ်နေယရှိနီဗီဒီယိုကွန်ဖရင့်ကော်နာခရမ်စုဖုံပန်နေရယ်ဒဲခရမ်စုဖုံချာမုံဖော်ခရီမာဦးထင်လင်းအောင်တဲ့စကိုင်းဖက်ဒရယ်ယူနစ်ရပ်တော်နင်းဘော်နီစကရမ်ကာချေရှော်လန်ဘုံလေးမစင်နီတဲ့စိတ်နာဆောင်းလောင်းစွန်တန်ကိုတိုက်ပန်စကိုင်းဖက်ဒရယ်ယူနစ်ကတာနာဖက်ဒရယ်နက်အင်တာနက်မကန်ဖုန်နေတဲ့စိတ်နာပုံပန်စကရပ်လဲဝါမိုင်ရင်ဒဲဂရုစပွန်ချာစကိုင်းဖက်ဒရယ်ယူနစ်ရပ်တော်နင်းဘော်နင်းတောင်းနင်းဘော်ရပ်တော်တက်ကစားနီမထွတ်မခိုင်လာမရှိကတဲ့လက်ချက်ပါကြေးခရီမာကြောင့်မုံဖော်ခရီမာဦးထင်လျောင်းတဲ့ခရီမာတပ်နာလိငိုင်းနီရှောင်းလမ်းလဲဝါမိုင်လာမကျေလူအိုင်မတူနာစင်ကူလက်ပလာမရေပဲကျန်တပ်နာဘုံနေတဲ့ပေါ်မွားစခတ်တိုင်းမကျော်မရိုက်ကွန်စင်စီနာမရိုက်ဆူရှိခလာရှိကပဲတောင်းမတူညံနာရယ်မန္တလေးကင်ဝေါပူကားကပါစင်ကူနေတဲ့ကတာနာလက်ပလာမရေပဲကွန်ရှင်မြန်ပြန်တပ်နေဘုံနေတဲ့ပေါ်မွားစခတ်တိုင်းမကျော်မောက်ကြီးမရိုက်ခရုမလောမွန်မရမ်ရှာမရိုက်ဆူရှိစီနာဆူရှိဂျန်ခလာငါနာရှိကရှပေါ်တန်တိုင်းရယ်ကွန်ရှင်မြန်ဖန်တပ်ကောလက်ပလာမရေနာမရှာလို့ရကဆယ်ရှရနေပဲမစ္စတာရှူလီယာရှနာတော်ကင်ဆွန်ဂျန်နတန်တာဘိုလီဘောမွားစခတ်တိုင်းငါနာစွန်တိုင်းရယ်ခလာခရမနီချာခလာဆောင်ငနီမလောမဲမကျော်စီအက်ဂျပန်ဂျပန်နာမစာငါနာညမငါမောဝန်ခရုလမတ်ဝိုင်လမ်ကျေလူအိုင်မစ္စတာပရိုမလီယာရှိထမုံစင်ကူနေထောင်လက်ပလာမရေပဲဘုံလမ်ကိုဝါကဆတိုင်းမကျော်မမရှာမရလကောင်စီနာခလာအိုင်မရှာငါလမ်MTYPDF နေရှိကားစပေါ်တန်တိုင်းရင်လက်ပလာမရေကိုမန္တလေးမိုးကုတ်မော်တော်လမ်ကဘာန်စာနာမရေကဘာရိုင်းနာလက်ပလာမရေမလုံးစင်ကူနင်းထွန်တင်ဖဲ MTYPDF နေဝဲအွန်လိုင်းရပ်လမ်ဖုန်နီလဲဝဆိုင်ချင်းကောင်ကုမလီနင်းရှင်ကောင်ကောနာဇီမတူလာနုဆိုင်ရင်ရနဆောင်ရပ်လမ်ဖုန်နီဇီမတူတာဆိုင်ချင်းနာနာမုံရှာနေဖဲမတုံတာနဲ့ဘုံလမ်ကိုကဆတ်ငိုင်းလမ်ဖဲကွန်ရှက်မြင်ပြန်တပ်နေဒဲလမန်ကရောက်ကရောက်ကလောဝိုင်ဖဲမုံလွိုင်းငါနာ MTYPDF နေတောကတာစွန်တန်တိုင်းလမ်ကျေလိုအိုင်ရပောင်းစုံဖူနာကွန်ရှက်မြန်ပြန်တပ်တဲ့မန်မော်တဲ့မုံညင်းထောင်နာပုံထုံးရှာနေပဲလက်နက်ကြော်လက်စင်းလငါစင်းရှင်းနဲ့ရှိကပဲတာမတညာနာရယ်ကွန်ရှက်မြန်ပြန်တပ်နေမန်မော်တဲ့မုံညင်းထောင်နာပုံထုံးရှာနေပဲလက်နက်ကြော်နာစင်းလငါစင်းရှင်းနိုင်ငါနာ PPNM နီမတ်စတာရှင်မီယာရှိနေတာဆွန်ရှ်ပရိုဒိုင်ရယ်ထောင်ကတာနာထုံးရှာနေပဲအတစ်အနာလက်နက်ကြုံရှုနာရ ோம் လန်တပ်နေပဲနင်ခပ်နာမတူရှငုံငိုင်ပဲ PPNM နီအတန်လားစကောင်းတိုင်ဖောင်းစတဲ့လာလူဝေရင် KNE တဲ့ကမ္ဘာတပ်နေတင်ဆက်ငါအချင်းပေါ်မုံထော်မန်မော်တေမုံညင်ထောင်နေကောနာရှင်ငကဘာထောင်ခတ်ငါနေပေကွန်ရှင်မြန်ပြန်တပ်ပါမရှာနေကောလန့်နက်ကြောနာဆင်းလငါအစင်းရှူနိုင်ရှန်ကရမလန်ဖုန်နေဝါဆက်ချံပြန်လာနေချက်ရောက်ဆက်နာမတူအတက်အနာအမိန်ချုပ်ရှူငါလမ်စကွန်ကျေလူဝိုင်ငါနာ PPNM နေစွန်တိုင်းရင်ရီကော့ပ်တလိုင်းနာထောင်ခတ်တော့အိုင်ပြန်လာချက်ပလိနေပေလန့်နက်ကြောနာကဆက်ရှူနိုင်လမ်ပေတိလီလုံးမချန်ချာမုံကလောလေဝါကဆဲလမ်ကျေလူအိုင်ပန်မီလမန်ပြည်နယ်ဝါဆိုင်ဖန်စတမ်ရှိကနေပဲအချမ်းရွှေရလမန်ကိုဒေကော့ကိုဆိုက်ခူရဲရေဒီယိုအန်ယူဂျီယာရှိကနေပဲခပလာမတက်တိုင်းစောရိုက်ချရုံပေါ်မြူရှာနေရောဖဲခရိုက်ချီချူကပါဆိုင်လုံ
ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနေ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 13.9 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြမမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်